မင်္ဂလာညနေခင်းပါရှင် VOA American တာရဲ့2020ပြည့်နှစ်မတ်လ23ရက်တနင်္လာနေ့ညနေဖြန်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမခွာညိုနဲ့အတူကြီးညာပေးပါပါ။ကိုရိုနာဗိုင်းရပ်စ်ရောဂါကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှုရဲ့ညွှန်ကြားမှုအောက်ကနေလှုပ်ဆောင်ဖို့အတွက် American သမ္မတကညွှန်ကြားလိုက်ပါတယ်။ American က Republican အထက်လွှတ်တော်အမတ်တအူးနဲ့အောက်လွှတ်တော်အမတ်နှစ်ဦးတို့မှာ COVID-19 ရောဂါကူးစက်မှုခံနေရပါပြီ။မြန်မာအစိုးရကအာရှနိုင်ငံတွေမှာအခြေစိုက်တဲ့တန်ယုံတွေကနေမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်ဖို့နဲ့နေရပြန်လို့သူတွေအတွက်စီစဉ်ပေးနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ညိုရင်
ဒီကနေ့ညနေခင်းနားဆင်ရမယ့်သတင်းလာရေးတဲ့မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိ ंछ ုပ်ရေးမြန်မာနိုင်ငံဆရာဝန်များအသင်းအဖွဲ့ဝင်တရာကျော်ဟာစေတနာဝန်ထမ်းအဖြစ်စီရင်ပေးထားသလိုတမရော့ဘက်ကလည်းတမရော့စီရင်တွေပြင်ဆင်ထားပါတယ
်။ကာကွယ်ရေးထိ ंछ ုပ်ရေးစသဖြင့်ပေါ့အထီးဟာတွေအတွက်ကျွန်တော်တို့ကလိုအပ်လာရင်လိုအပ်တဲ့အချိန်မှာပြည်ထောင်လို့ပဲညံညာထူထောင်ထားတာပေါ့နော်ဒီလိုပြဆရာလောက်ရပြီပေါ့ဆရာကတော့များတာပေါ့
ဆရာဝန်များအသင်းပြောခွင့်ရရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါထိုင်းနဲ့မလေးရှားကပြန်လာကြမယ်မြန်မာနိုင်ငံသားတိုင်းအိမ်မှာပဲ14ရက်ကြာတည်သန့်စောင့်ကြည့်ခံရမယ်အစီအစဉ်အစိုးရကကြေညာပါတယ်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတာကြောင့်နေရပြန်လို့တဲ့မြန်မာအလုပ်သမားတွေအတွက်တော့နှစ်နိုင်ငံတာဝန်ရှိသူတွေကကူညီဆောင်ရွက်ပေးနေပါတယ်ဩစတြေးလျမှာဒီဗိုင်းရပ်စ်မပြတ်အောင်ကာကွယ်တဲ့အနေနဲ့ဘွန်ဒီဘီချ်ကိုအာဏာပိုင်တွေကပိတ်လိုက်ပါတယ်အမေရိကန်ဒီ VOA မှာကျင်းပတဲ့ကိုရိုနာဗိုင်းရပ်စ်အရေးအမေးဖြေတွေအကြောင်းတွေကိုနားဆင်ကြရမှာပါ။အခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပါမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတော်အရန်တပ်ဖွဲ့တွေရဲ့ကုန်ကျစရိတ်ကိုပြည်ထောင်စုအစိုးရကနေပေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှုရဲ့ညွှန်ကြားမှုအောက်ကနေစတင်ပြီးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အခုချိန်ထိအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးဆုံးခံနေရတဲ့ပြည်내တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နယူးယောက်နဲ့ဝါရှင်တန်ပြည်내တွေကိုအဓိကထားပြောကြားသွားပြီးဒီပြည်내တွေမှာနိုင်ငံတော်အရန်တပ်ဖွဲ့တွေအနေနဲ့စစ်ကူတာတဲ့နေရာတွေမှာလှုပ်သွားမှဖြစ်တယ်လို့နှာခေါင်းစီးမျက်နှာဖုံးတွေယောဂါမှာကူးစက်အောင်ကာကွယ်တဲ့ဝတ်စုံတွေအသက်ရှူဆက်တွေနဲ့တခြားလူအပ်တဲ့အထောက်ပံ့ပစ္စည်းတွေကိုပေးဖို့အတွက်ကူညီသွားမယ်လို့ကူညီသွားမှာဖြစ်တယ်လို့အင်ဗီရိုမန်တနင်္ဂနွေနေ့ညပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဒါအပြင်ဒီပြည်နယ်သုံးခုစလုံးမှာလည်းအရေးပေါ်ဘေးဒုက္ခအခြေအနေကြီးညာထားတာကိုသမ္မတထရမ့်ကအတည်ပြုထားပြီးဖြစ်ပါတယ်။လိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီပစ္စည်းတွေရဖို့တနင်္ဂနွေလုံးတိုင်းတန်းနဲ့ကြိုးပမ်းကြဖို့လည်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုအပါအဝင်ပြည်내အုပ်ချုပ်ရေးမှူးတချို့ကအင်ဗီရိုကိုပန်ကြားထားပါတယ်။ပြည်ထောင်စုအစိုးရအနေနဲ့စစ်ရုံတွေကိုလိုအပ်နေတဲ့နှာခေါင်းစီးမျက်နှာဖုံးတွေ၊ယောဂါကာကွယ်ဝတ်စုံတွေ၊အသက်ရှူဆက်တွေနဲ့တခြားမရှိမဖြစ်လိုအပ်တဲ့ဆေးဝါးအထောက်ပံ့တွေထုတ်လုပ်ဖို့အတွက်မှာတင်တယ်လို့မြို့ရောက်ပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။ American ရေတပ်စစ်ကူတာရေးတန်ဖိုးမာစီကို Los Angeles မြို့မှာထားရှိသွားမှာဖြစ်ပြီးComfort တင်မောကိုတော့လာမဲ့သတင်းပတ်တွေအတွင်းမှာအရှိတ်ပဲကန်ယူရန်ကိုပို့မှာဖြစ်ပြီးဒီတင်မောကနယူးယောက်စိတ်တမ်းမှာဆက်ကတ်ထားဖို့များတယ်လို့သမ္မတထရမ့်ကပြောပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအကြီးအကျယ်ခံနေရတဲ့အကျိုးဆက်ကြောင့်ထိခိုက်မှုကိုအဖက်ဆဲဖို့အမေရိကန်ပြည်သူအများစုနဲ့စီးပွားရေးလုပ်ငန်းအများအပြားအတွက်အထောက်အပံ့ဖြစ်အမေရိကန်ဒေါ်လာ 1.8 ထရီလီယံသုံးရေးအတွက်အမေရိကန်အထက်လွှတ်တော်မှဒီကနေ့တနင်္လာနေ့မှထပ်ပြီးမဲခွဲဖို့ရှိပါတယ်။မနေ့တနင်္လာနေ့ကမဲခွဲဆုံးဖြတ်မှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပါအချက်တချို့ကိုစန့်ကျင်နေတဲ့ဒီမိုကရက်တွေနဲ့သဘောတူညီမှုမရဘူးဆိုရင်တနင်္လာနေ့မှထပ်ပြီးမဲခွဲမယ်လို့လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောထားတာပါ။ဒီအကူအညီပေးရေးစီစဉ်ဟာအမေရိကန်ရဲ့စီးပွားရေးမြင့်တက်လာစေဖို့ရည်ရွယ်ပြီးအမေရိကန်ပြည်သူ90ရာခိုင်နှုန်းကျော်နဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ကျဆင်းရပ်တန့်နေတဲ့စီးပွားရေးလုပ်ငန်းတွေစီကိုတိုက်ရိုက်ထောက်ပံ့ငွေပေးသွားဖို့ဖြစ်ပါတယ်။ဒီအမေရိကန်ပြည်내ရဲ့ပြည်내ကြီး9ခုကအုပ်ချုပ်ရေးမှုတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ကာကွယ်ဖို့တန်ပေါင်းများစွာသောပြည်သူတွေအိမ်ထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်။လောလောဆယ်မှာအမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,400ရှိပြီးသေဆုံးသူကတော့450ရှိပြီလို့အတည်ပြုချက်ထုတ်ပြန်ထားပါရရှင
်။ American Republican အထက်လွှတ်တော်မှ Rand Paul ဟာ COVID-19 ရောဂါကူးစက်ခံထားရတယ်လို့ Tending News ကအတည်ပြုပြောဆိုခဲ့ပါတယ်။သူဟာ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့သူသွားလာခဲ့တဲ့ခရီးတွေခန္ဓာတွေကနေတဆင့်ကူးစက်ခံရတာဖြစ်နိုင်ပါတယ်။အခုချိန်မှာတော့ COVID-19 ကူးစက်ခံထားရတဲ့အမေရိကန်အထက်လွှတ်တော်မှရန်ပေါ်နဲ့အနီးကနေခဲ့သူအထက်လွှတ်တော်မှမစ်ရော်မနီဟာလည်းအခုချိန်ထိတော့ရောဂါလက္ခဏာတစုံတရာမပြသေးပေမဲ့အခုဆိုရင်တတိတခြားသကိုးတဲ့တီခွဲနေထိုင်ပြီးတော့သူ့ကိုလည်းရောဂါပိုးရှိမရှိစမ်းသပ်ဆက်ဆဲမှာဖြစ်ပါတယ်။အလားတူလွှတ်တော်မှမက်ကလီလည်းတကူရဲတိချခွဲနေထိုင်ပြီးတော့သူကတော့ယောဂဘူရှိမရှိမစစ်စေးသေးပါဘူး။အောက်လွတ်တော်အမှန်နှစ်ယောက်ဖြစ်တဲ့ Republican Party က Mario Desblatt နဲ့ Democrat Party က Ben McAdams တို့ကတော့COVID coronavirus ယောဂရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ American နိုင်ငံတစ်လွှားကနိုင်ငံသားတွေဒီယောဂရှိမရှိစမ်းသပ်နိုင်ရေးကြိုးပမ်းနေကြချိန်မှာအခုဒီယောဂကူးစက်ခံထားရတယ်လို့ပြောတဲ့အထက်လွှတ်တော်မှ Rand Paul ဟာယောဂရှိသူနဲ့နေကထိတွေ့ဆက်ဆံမှုမရှိခဲ့ပဲနဲ့ယောဂလက္ခဏာလည်းမပြခဲ့ပဲနဲ့သူ့ကိုမှဘာကြောင့်ဒီစမ်းသပ်ဆစ်ဆဲမှုတွေလုပ်တယ်ဆိုတာကိုဆိုရှယ်မီဒီယာတွေမှာမေးခွန်းတွေထုတ်နေကြပါတယ်အခုဆိုအမေရိကန်ကူးစက်ယောဂထိန်းချုပ်ကာကွယ်ဌာနကအမေရိကန်ပြည်ထောင်စုမှာဒီယောဂရှိမရှိစမ်းသပ်ဆစ်ဆဲမှုပိုလုံနိုင်ရအတွက်ပို့ပြီးတော့လုပ်ဖို့စ조사နေကြပါပြီ
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘာကာယောဂါကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်ပြန့်နှံ့မှုတက်ကမ္ဘာတဝန်းလူပေါင်း3သိန်းကျော်အကူးစက်ခံရပြီးတေဆုံးသူပေါင်းက13,000ကျော်ဖြစ်ပွားလာခြင်းမို့မြန်မာအစိုးရဟာအာရှနိုင်ငံတွေမှာအခြေစိတ်တဲ့တန်ယုံတွေကနေမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်မှုနဲ့နေရပြန်လို့သူတွေအတွက်စီစဉ်ပေးနေတယ်လို့ဒီယောဂါမကူးစက်ဖို့အတွက်ကြိုတင်စီမံကာကွယ်မှုတွေကိုဆောင်ရွက်နေတယ်လို့ဒီကနေ့မတ်လ23ရက်နေ့နေ့စွဲနဲ့ကြေညာချက်အသေးသေးထုတ်ပြန်ကြပါတယ်။တရုတ်နိုင်ငံဝူဟန်ကနေတဆင့်ပြန့်နှံ့ခဲ့တဲ့ဒီ COVID-19 ယောဂါကြောင့်တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လို့ကြောင်းဘေကျင်းမြို့မြန်မာတိုင်းကိုဆက်သွယ်အကြောင်းကြားတဲ့တရားမဝင်ရောက်ရှိနေထိုင်လောက်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေနေရပြန်နိုင်အောင်တရုတ်အစိုးရနဲ့ညှိနှိုင်းပြီးစီစဉ်ဆောင်ရွက်ပေးနေတယ်လို့ဘေကျင်းတိုင်ရုံးကဒီကနေ့သတင်းထုတ်ပြန်ပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်ရေးအတွက်လည်းမြန်မာတိုင်ရုံးဂျပန်နိုင်ငံတိုကျိုမြို့ကမြန်မာတိုင်ရုံးကလည်းဂျပန်ရောက်မြန်မာနိုင်ငံသားတွေဒီရောဂါကူးစက်မှုကြိုတင်ကာကွယ်ရေးအတွက်အထူးကိစ္စရပ်မှာပါမြန်မာတိုင်ရုံးကိုလူကိုယ်ရိုင်မလာချဖို့အတွက်အကြံပြုထားပါတယ်ဒီရောဂါကူးစက်မှုဆိုးဆိုးဝါးဝါရင်ဆိုင်နေရတဲ့မလေးရှားနိုင်ငံကမြန်မာတိုင်ရုံးကလည်းမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအရေးပေါ်အကူအညီလိုအပ်လာရင်ဆက်သွယ်ကြဖို့နဲ့အထူးသဖြင့်မလေးရှားနိုင်ငံနဲ့ထိုင်းနိုင်ငံကတွေကနေလေကြောင်းလိုင်းနယ်စပ်ခိတ်တွေကနေတဆင့်ပြန်ဝင်လာကြမယ်မြန်မာနိုင်ငံသားအားလုံးချမ်းမရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့နေမှာ14ရက်တည်တံ့နေထိုင်ကြရမှာဖြစ်ကြောင်းနဲ့တိကျဒါကိုတိကျစွာလိုက်နာဖို့လဲဒီကနေ့မတ်လ23ရက်နေ့စွဲနဲ့ထုတ်ပြန်ပြီးတော့အသိပေးထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုဟန်တာတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကအိန္ဒိယနိုင်ငံတဝမ်ပြည်နယ်85ခုမှာအပြင်းမထွက်ရအမိန့်ထုတ်ပြန်ပါတယ်။ပြည်နယ်တွင်ပြေးဆွဲနေတဲ့ဘတ်စ်ကားတွေကိုလည်းမလ31ရက်နေ့အထိပိတ်ထားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုချိန်ထိအိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ390ကျော်နဲ့သေဆုံးသူ9ဦးရှိကြောင်း Johns Hopkins ဒီကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်စင်တာကဆိုပါတယ်မနေ့တနင်္ဂနွေနေ့ကအိန္ဒိယမှာ14နာရီကြာအိမ်ပြင်မထွက်လှုပ်ရှားမှုပြီးအခုလိုအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်အိန္ဒိယမှာလူဦးရေများပြားတာလူနေထူရတ်တာရွှေ့ပြောင်းအခြေချသူတွေများတာနဲ့ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်မရှိတဲ့အတွက်ကပ်ရောဂါတွေကိုရင်ဆိုင်ရမှာစိန်ခေါ်မှုတွေကြုံနေရတာပါ။နွေရာသီရောက်လာပြီးဖြစ်လို့လူတွေလက်ကိုမကြာခဏဆေးကြောဖို့တိုက်တွန်းရမှာရေရှားပါမှုကလည်းပြဿနာတစ်ခုဖြစ်နေပါတယ်။ယောဂပြန့်ပွားမှုကိုတားဆီးဖို့ပြည်ပကပြန်လာသူတွေကိုယောဂလက္ခဏာရှိမရှိစစ်ဆေးတာနိုင်ငံတကာလေယာဉ်တွေစိုက်ကပ်ခွင့်တားမြစ်တာတွေကိုလည်းလုပ်နေပါတယ
်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်တိုင်ပွဲကိုအပြည့်အဝမကျင်းပနိုင်ဘူးဆိုရင်ပြိုင်ပွဲကိုရွှေ့ဆိုင်းသွားနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်ဂျပန်ပါလီမန်မှာဒီကနေ့ကျင်းပတဲ့အစည်းအဝေးအတွင်းဝန်ကြီးချုပ်အာဘေကအဲ့လိုပြောတာပါဒါပေမဲ့ပြိုင်ပွဲကိုချက်ချင်းဖျက်သိမ်းဖို့ကိစ္စဘူးကသူကလက်မခံပဲပယ်ချခဲ့ပါတယ်တိုကျိုအိုလံပစ်ပြိုင်ပွဲအခြေအနေနဲ့ပတ်သက်ပြီးနောက်တစ်ဆင့်နေနဲ့ဘာလုပ်မယ်ဆိုတာကိုလာမယ့်သတင်းပတ်တွင်မှပြန်လည်တုံ့တက်ဆွေးနွေးသွားမယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကကြေညာခဲ့ပါတယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကအားကစားရွာထဲမှာပြုပြင်မွမ်းမံထားတဲ့လေးတပ်အစာဦးကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာတွေကိုထားဖို့အဆင့်အသင့်ပြင်ထားပြီးဖြစ်ကြောင်းအင်ဒိုနီးရှားအစိုးရရဲ့ COVID-19 ဆိုင်ရာအထူးတပ်ဖွဲ့ကပြောပါတယ်ရှင် The Voice of America, VOA. တနင်္လာနေ့ညနေပိုင်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျမခွာညိုတို့ပြောပြပေးခဲ့ကြတာပါရှင်။အခုတနင်္လာနေ့ညနေပိုင်းထိတ်တန်းရောက်နေတဲ့သတင်းဆောင်ပါတွေကိုဇက်တိုက်နာစင်ကြရပါမယ်။အရင်ဆုံးတော့ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးနဲ့အသိပညာပေးရေးဆောင်ရွက်ချက်တွေအကြောင်းနဲ့စာချင်ပါတယ်ရှင်။
COVID-19 ရောဂါနဲ့ပတ်သက်ပြီးလိုအပ်လာရင်ကူညီဖို့အတွက်မြန်မာနိုင်ငံဆရာဝန်အသင်းရန်ကုန်ကစေတနာဝန်ထမ်းဆောင်ရွက်ဖို့ဖိတ်ခေါ်ရမှာမြန်မာပြည်အနှံ့ကဆရာဝန်100ကျော်စီရင်ပေးသွင်းထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတမ်ရော်ကလည်းအရက်ဘက်နဲ့ကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်14ခုကတမ်ရော်ဈေးရုံ18ရုံကိုပြင်ဆင်ထားပါတယ်။မြန်မာနိုင်ငံဆရာဝန်အသင်းရန်ကုန်ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလိုအပ်လာရင်ကူညီဆောင်ရွက်နိုင်ဖို့အတွက်စေတနာဝန်ထမ်းဆရာဝန်တွေဖိတ်ခေါ်ခဲ့တဲ့အခြေအနေကိုအသင်းရဲ့ရုံးဖွဲ့မှုဦးတောင်းညွန့်ကအခုလိုပြောပါတယ်
။ကျွန်တော်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဆရာဝန်တွေရဲ့လက်ရှိလုပ်ငန်းတွေလည်းများပြားတယ်လေ။ဒီမှာများတဲ့အတွက်လုပ်ငန်းတွေများတယ်။အဲဒီတစ်ခုခုကာကွယ်ရေးထိန်းချုပ်ရေးစသဖြင့်ပေါ့။အဲ့ဒီဟာတွေအတွက်ကျွန်တော်တို့ကလိုအပ်လာရင်လိုအပ်တဲ့အချိန်မှာကူညီနိုင်မှုတွေအများအားထူထောင်ထားတာပေါ့နော်ဒီလိုကြဆရာလောက်ရပြီပေါ့ဆရာကတော့များတာပေါ့ကျန်တဲ့ပြည်နယ်တိုင်းပြည်ပြည်နယ်တွေနေပြည်တော်ပြည်မနာတို့ဟိုရှမ်းပြည်နယ်လည်းပါတယ်တောင်မြောက်ပေါ့စကိုင်းရပါတယ်ဧရာဝတီပါတယ်သာသဖြင့်ပေါ့မြို့တော်ကပါတယ်အဲ့လိုနေရာဆရာတွေလည်းပါတယ်ပေါ့နောက်ပြီးတော့ဝက်တာယူသွားပြီးဖြစ်တဲ့ဆရာကြီးတွေဆရာမကြီးတွေလည်းသူစီရင်ပေးထားတာရှိတာပေါ့ဒီလိုမျိုးမျိုးဆိုတော့ကျွန်တော်တာဝန်ကူညီနိုင်မှုအတွက်ဒီပြည်ပါပေါ့
မြန်မာနိုင်ငံဆရာဝန်အသင်းမှာအသင်းဝင်စုစုပေါင်း 2,000 လောက်ရှိပြီးလောလောဆယ်မှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဆက်သွယ်လာတာမရှိသေးကြောင်းနဲ့အသင်းအနေနဲ့ဒီနှစ်နှစ်ဆန်းပိုင်းကစတင်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ပညာပေးဟောပြောပွဲတွေဆောင်ရွက်ထားကြောင်းပြောပါတယ်တမရော်ကလည်းကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်စီမံချက်ပြင်ဆင်ထားတယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကတနင်္ဂနွေနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုထားပါတယ်
။ပူးပေါင်းဆောင်ရွက်မဲ့လုပ်ငန်းစီမံချက်ထဲမှာလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီနိုင်ခြင်းတွေကြိုတင်ကာကွယ်ခြင်းတွေကုသမှုလုပ်ငန်းဆောင်ရွက်ခြင်းတွေဆောင်မှာဖြစ်တယ်။အဲ့လိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့ကလေ့ကျင့်ခြင်းနဲ့ပေါင်းစပ်ညီနိုင်ခြင်းမှာတော့လေ့ကျင့်စားတိုက်တာတွေကျွန်တော်လုပ်သွားမှာဖြစ်တယ်။အရက်ဖက်နဲ့အလုပ်ယုံဆွေးနွေးပွဲတွေအစည်းအဝေးတွေပညာပေးတွေကျွန်တော်ဆောင်ရွက်သွားမှာဖြစ်တယ်။အဲ့လိုဆောင်ရွက်ဖို့အတွက်တိုင်းနယ်ပြည်နယ်အလိုက်ပူးပေါင်းဆောင်ရွက်မဲ့စေယုံတတ်မှတ်ချက်တွေတမတော်အနေနဲ့ဆောင်ရွက်ပြီးဖြစ်ပါတယ်။ပေါင်းစပ်ညီနိုင်ဆောင်ရွက်ပေးမဲ့စေယုံကျွန်တော်18ခုတိုင်းဒေသကြီးနဲ့တိုင်းဒေသကြီး14ခုအပါအဝင်ရှမ်းမှာဆိုရင်ကျွန်တော်ဒါအရှိစရန်တောင်ဘက်ဒါတွေနဲ့ခွဲထားတာဖြစ်တယ်။18ခုနည်းနည်း18ခုမှာစေယုံ18ခုကျွန်တော်တတ်မှတ်ပြီးဖြစ်တယ်။
နိုင်ငံတကာရဲ့ယောဂအဆင့်သတ်မှတ်မှုအတိုင်းအစိမ်းရောင်အဝါရောင်လိမ္မော်ရောင်နဲ့အနီရောင်အဆင့်သတ်မှတ်ထားပြီးယောဂပြင်းထန်တဲ့လိမ္မော်ရောင်အဆင့်အတွက်တက်မရော်ဆေးဝင်တန်းအင်အားရဲ့စေပုံတစ်ပုံဆရာဝန်222ဦးသူနာပြု985ဦးနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းအနီအဆင့်အတွက်ဆိုရင်အင်အားရဲ့စေပုံနှစ်ပုံနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ဆေးနဲ့ဆေးပစ္စည်းတွေထောက်ပံ့ဖို့လည်းပြင်ဆင်ထားကြောင်းထည့်သွင်းပြောကြားခဲ့ပါတယ်လောလောဆယ်မှာတော့ COVID-19 ရောဂါဟာ192နိုင်ငံကလူပေါင်း3သိန်းကျော်ကိုကူးစက်နေပြီးသေဆုံးသူ 14,000 ကျော်ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့စောင့်ကြည့်လူနာ204ဦး၊တန်တရားလူနာ2ဦးရှိကြောင်းနဲ့ကူးစက်အတည်ပြုလူနာမရှိသေးကြောင်းနောက်ဆုံးထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။COVID-19 ရောဂါပိုးတစ်ကမ္ဘာလုံးကိုမြန်မြန်ဆန်ဆန်ပြန့်နှံ့လာတဲ့အတွက်ထိုင်းနဲ့မလေးရှားကပြန်လာတဲ့မြန်မာနိုင်ငံသားတိုင်းကိုကိုယ်နေအိမ်မှာ14ရက်ကြာတည်တံ့စောင့်ကြည့်ရမယ့်အစီအစဉ်ကိုအစိုးရကဒီနေ့ကြေညာပါတယ်။ဆက်ဆက်တဲ့အစိုးရဌာနတွေနဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကဒီကနေ့မတ်လ23ရက်မနက်ပိုင်းအစည်းအဝေးမှာဒါကိုဆုံးဖြတ်လိုက်တာပါ။ဒီအစီအစဉ်ရဆိုရင်မတ်လ23ရက်ကစပြီးထိုင်းနဲ့မလေးရှားကပြန်လာတဲ့မြန်မာတွေအားလုံးအကျုံးဝင်ပါပါ။
ပြန်မှာတော့ကျန်ကြအကုန်လုံးပြောတော့နိုင်ငံသားတွေအမှန်တရား home quarantine 14ရက်နေရမှာနိုင်ငံတော်ရဲ့ဒါဟိုကျန်မာရေး policy ပဲအခုဒါဒီနေ့ကောင်းတဲ့စာပေါ်ရ အကုန်လုံးယူရီးယားပြန်လာလားယူလီရှားပြန်လာလားဖရဲပြန်လာလားဟုံးကွန်ရီ14ရက်နောက်အကုန်တရားမပြန်လို့တော့ရပါပြီ
။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ့်မြို့ပြောသွားတာဖြစ်ပါတယ်။ဒီ14ရက်အတွင်းမှာမိသားစုနဲ့အင်းနီနာချင်းတွေကအဓိကစောင့်ကြည့်ရမှာပါ။ရက်ွက်အုပ်ချုပ်ရေးမှုနဲ့ကျန်းမာရေးဝန်ထမ်းတွေကရရှိထားတဲ့ပြည်ပပြန်နေရဲ့စည်ရင်အတိုင်းလိုက်လံစစ်ဆေးသွားမယ်လို့ဆိုပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိမ့်မြို့ကအခုလိုရှင်းပြပါတယ်
။ဟုတ်ကဲ့ဒီရိုင်းမှုဆိုင်မှုတွေကတော့ပနမကျန်းမာရေးဝန်ထမ်းတွေမှာဒီအိမ်မှာငွေကြေးပြန်ရှိသလားအစည်းအဝေးကောင်းလားတော့ရှိရဆိုရင်လိုက်နာမယ်စီကန်းစာတွေကိုကျွန်တော်တို့ပြောလိုက်တာပေါ့။နောက်ရှင်းပြလိုက်ပြီးဆက်ရည်တည်လိုက်နာပါဒီလိုမရတဲ့ခေါင်းညာတော့သူ့ကိုဖုံးဆက်မယ်နေကောင်းတာနေကောင်းတာအဲဒီမှာကိုယ့်ကိုယ်နေရလားစီကန်းလိုက်နာရလားဆက်စီစီတဲ့အဲအခြေချက်ပေါ့နော်။
နေစားစစ်စေးဂိတ်တွေကနေပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်တာကိုယာယီတားမြစ်လိုက်ပြီးဆိုတာမြန်မာနိုင်ငံသားရေးဝန်ကြီးဌာနကမတ်လ19ရက်မှာသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့နှစ်ဖက်ဒေသခံတွေနေစားဖြတ်ကျော်ခွင့်လက်မှတ်နဲ့ဝင်ရောက်တာကိုတော့မပိတ်ပင်ပဲကျမ်းမာရေးစစ်စစ်တာကိုပဲတင်းတင်းကြပ်ကြပ်လုပ်သွားမယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေစားဖြတ်ကျော်ခွင့်လက်မှတ်ကင်ဆောင်ထားတဲ့တရုတ်နိုင်ငံသားတွေဟာမြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်ကံပိုက်တီနေစားကနေယာနဲ့ချီပြီးဝင်ရောက်နေပါတယ်။အများစုကငပြောချံလုပ်သားတွေပါ။အခုလိုချိန်မှာတရုတ်နိုင်ငံသားတွေဝင်ထွက်နေရကိုတားဆီးပေးဖို့ကချင်ပြည်နယ်ဝိုင်းမော်မြို့ကလွှတ်တော်ကိုယ်စားလှယ်တွေကနိုင်ငံတော်တမန်တော်ကိုဒီကနေ့မတ်လ23ရက်မှာတောင်းဆိုလိုက်ပါတယ်။မြန်မာတရုတ်နယ်စပ်ဂိတ်တွေပိတ်မပိတ်ဆိုတာတမန်တော်ရဲ့ညွှန်ကြားချက်ပေါ်မှာအဓိကမူတည်နေပါတယ်။ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြင့်ဝင်ကြီးဦးစောဝင်က VOA ကိုအခုလိုပြောပါတယ်။
ကျွန်တော်တို့ကမ်ပိုင်နီနဲ့တွေ့ကြတော့ကြာကျွန်တော်တို့က69နိုင်ငံသဘောတူစာတူအရာဆိုရင်ကျွန်တော်ပြည်တော်စုလေပဲပြည်တော်စုရဲ့လုပ်ပိုင်ခွင့်ဖြစ်တယ်ကြာကျွန်တော်တို့ပြည်နယ်စိုးရအဖွဲ့ကတော့ပြည်တော်စုစိုးရကပိတ်ပါဆိုရင်ကျွန်တော်တို့ပိတ်လို့ပိတ်ရမယ်နေထားပါဗျာကျွန်တော်ပြည်နယ်စိုးရရဲ့လုပ်ပိုင်ခွင့်မဟုတ်ပါဘူးခ
င်ဗျကချင်ပြည်နယ်ကမ်ပိုင်တီနယ်စပ်ပေါက်ကနေတနေ့ကိုတရုတ်နိုင်ငံသားပြည်မြ600နဲ့1000ကျားအဝင်ထွက်ရှိပါတယ်ထိုင်းနိုင်ငံကတော့မြန်မာနဲ့နယ်စပ်အဝင်ထွက်တွေကိုဒီအပိုင်းပိတ်ပင်ကန့်သတ်လိုက်ပြီးမြန်မာတောင်းတဲ့ချီပြီးနေရပြန်နေကြတာမျိုးအခုလိုမြန်မာအစိုးရရဲ့ယောဂထိန်းချုပ်ရေးအစီအစဉ်တွေလှုပ်လာရတာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ထိုင်းပြည်မှာနေဆက်ဘက်မှာထိုင်းဘက်ကနေဆက်ဂိတ်တွေပိတ်လိုက်ပြီးဆိုပေမဲ့မြဝတီဘက်မှာမြန်မာလူသမားတွေနေရပြန်ရေးကိုနှစ်ဖက်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းကျမမအေးအေးမာကတင်ဆက်ပေးပါမယ်။ကိုရိုနာရောဂါပိုးနေ့စဉ်လူတရာကျော်တိုးလာနေတာကြောင့်ထိုင်းအစိုးရကသူတို့ရဲ့ခရိုင်အသီးသီးကဝင်ပေါက်ထွက်ပေါက်တွေကိုပိတ်ပင်ထားလိုက်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူလူဦးရေ900ကျော်ထိတိုးလာပါပြီ။ရောဂါပိုးကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးနဲ့တွာလာနေတဲ့ထိုင်းမြန်မာနယ်စပ်ကနယ်စပ်ဂိတ်တွေကိုလည်းပိတ်ထားပါတယ်။အခုလိုအခြေအနေတွေကြောင့်ဗီဇာတက်တန်းကုန်ကန်ပြီးမြန်မာလူသမားတွေဟာစိုးရိမ်တကြီးနဲ့နေဆက်ဂိတ်တွေကိုပြန်လာနေကြပါတယ်။ဒီလူသမားတွေရောမြန်မာပြည်ကိုပြန်ဝင်လိုတဲ့လူသမားတွေပါဂိတ်တွေကိုဖြတ်နိုင်အောင်လို့ထိုင်းအနာပိုင်းနေနဲ့ညှိနှိုင်းဆောင်ရွက်ပြီးအကူအညီပေးနေတယ်ဆိုပြီးမြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကအခုလိုပြောပြပါတယ်
။ပထမနေ့က6000ကျော်မနေ့က5000ကျော်ပေါ့ဒီနေ့တော့နည်းန
ည်းနဲ့ပါ။ဒီနေ့
1000နဲ့1000ကျားပေါ့မှာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ပညာနဲ့ကျွန်တော်ပြောပြရအောင်လက်ရှိကတော့ကျွန်တော်တို့ဒီ MOU လို့ငတ်တဲ့ဟု
တ်ဟုတ်ကဲ့
ပြောပြရအောင်ဒီခုတွေဝင်လာတာတခုတည်းပဲလောက်ကတည်းက
ဟုတ်ကဲ့
ဒါဖွင့်နေရတော့မဟုတ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဟိုဒီတိုင်းနဲ့တွေ့လာရင်တို့တုံ့ထုလို့မရဘူးလေမတုံ့ထုလို့မရရင်တို့ပြန်ဝင်ခြင်းခက်တယ်အဲ့ဒါမို့တို့တရားဝင်ဖြတ်တန်းလို့ရအောင်ကျွန်တော်ပြောပြရအောင
်နေ့ရက်အတွင်းထိုင်းကနေနေ့ရက်ပြန်လာတဲ့မြန်မာရွှေပြောင်းလို့သမားလူရည်တပေါင်းကျော်နေ့ရက်ပြန်လာခဲ့ကြပါတယ်မလ23ရက်နေ့မှာနေရပြန်သူတွေကိုယောဂကာကွယ်ရေးအတွက်စောင့်ကြည့်မှုတွေပိုလုပ်နိုင်အောင်ပြည်နယ်အစိုးရကနေသူတို့ရဲ့တက်ဆိုင်ရာနေရတွေကိုကားတွေနဲ့စီစဉ်ပို့ဆောင်ပေးနေတယ်လို့လည်းဦးတေဆောင်ကပြောပါတယ
်။လာလာတော့တိတ်မများတော့ဘူးပါဒါပေမဲ့ကျွန်တော်တို့ကဒီနေ့ကျတော့တက်ဆိုင်ရာဒေသရောက်ကိုကျွန်တော်တို့ပြည်နယ်အစိုးရဘက်စီစဉ်တာကားတွေစီစဉ်ပြီးတော့ဆင်လွတ်တော့ကြတော့ဒီနေ့လေးအေးရီကိုခွဲရအောင်ပါရန်ကုန်ကမန္တလေးကစတိုင်းကအဲ့လိုမခွဲရအောင်ပါပြည်က
ဟုတ်ကဲ့ဟုတ်ကဲ့
ကားတွေကိုကျွန်တော်တို့စီစဉ်ပြီးတော့ကားနဲ့ပို့ဆောင်ပေးတဲ့အစီအစဉ်လုပ်တာပါမှာအဓိကတော့သူတို့ပေါင်းကွန်နေလို့တဲ့အခါမှာအဖြစ်ပြရမှာပါပေါင်းကွန်နေတော့သူသက်ဆိုင်ရာဒေတာမှာလေသက်ဆိုင်အိမ်မှာပဲသူနေရမှာပေါ့အဲ့တော့သက်ဆိုင်အစိုးရအဖွဲ့တွေကျွန်တော်တို့ကဒေကားနဲ့တော့နေလစ်စင်ပေါ့ဗျာမှာနောက်နေတဲ့သူသွားမဲ့လိပ်စာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါနဲ့ကျွန်တော်တို့ပြည်သူပြည်စီစဉ်ရတော့ပထမအားလုံးအဝင်ကိုသူတို့ရဲ့ registration လုပ်တာတပြို့ခုကျတော့ကားလိုက်ပြန်တော့ရအောင်မှာ
ထိုင်းမြန်မာနေဆက်ဖြစ်တဲ့ ညဝီမဲဆောင်နေရာတစ်ခုထဲမှာပဲအထူးအစီအစဉ်နဲ့ချစ်ချည်ရဲ့တရားအမှတ်နှစ်ကိုပိတ်ထားတဲ့ကြားကပဲနေရာပြန်နိုင်ရေးနှစ်ဖက်အစိုးရကြီးညှိနှိုင်းဆောင်ရွက်ပေးနေတာဖြစ်ပါတယ
်ကိုဗစ် -19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ပဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရောဂါမပြန့်နှံ့အောင်ချိုးပန်းတဲ့အနေနဲ့တယောက်နဲ့တယောက်ခက်ခွာခွာနေဖို့သတ်မှတ်ထားတဲ့စည်းမျဉ်းစည်းကမ်းတွေကိုအတော်များများကမလိုက်နာတာကြောင့်ဩစတြေးလျနိုင်ငံကဘွန်နီဘီချ်ကမ်းကြီးကိုအာဏာပိုင်တွေကပိတ်လိုက်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံမှာမလိုအပ်ပဲလူ900ထက်ပိုတဲ့လူစုလူဝေးအခမ်းအနားတွေမလုပ်ကြဖို့လည်းတားမြစ်ထားပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1000ကျော်ရှိပြီးသေဆုံးသူ9ယောက်ရှိပါတယ်။စစ်တီမျိုးကလည်းဖဲလ်မာစာသတင်းပေးပို့ထားတာကိုပြောပြပေးကြပါတယ်။ဩစတြေးလျနိုင်ငံမှာနေရာသည့်အလွန်ကာလဖြစ်တဲ့အတွက်ရာသီဥတုကလည်းဆက်လက်ပူနွေးနေတာကြောင့်ဆစ်ဒနီမြို့ကနာမည်ကြီးဘွန်ဒီဘီချ်ကမ်းခြေကိုလူတွေထောင်ထဲချီတောရောက်ခဲ့ကြပြီးတော့နှစ်သက်ကူနေကအထက်ကိုလူတွေပုံများနေပါတယ်။ဒါပေမဲ့အခုတစ်ခါမှာတော့ဒီကမ်းခြေနဲ့တာမာရာမာနဲ့ကူဂီကမ်းခြေတွေအပါအဝင်တခြားနာမည်ကြီးကမ်းခြေတွေကိုအရာကြီးပိတ်လိုက်ပါတယ်။ဒါပေမဲ့လည်းကမ်းခြေကိုလာတဲ့သူတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်လူတယောက်နဲ့တယောက်ခက်ခော်ခွာနေကြဖို့တတ်မှတ်ထားတာကိုမလိုက်နာကြဘူးလို့အာနာဝိုင်းကပြောပါတယ်။ဘွန်ဒီကန်းကြီးကလူတွေဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ဩစတြေးလျချမ်းမရေးဝန်ကြီး Greg Hunt ကပြောပါတယ်။တချို့ကန်းကြီးကိုသွားတဲ့သူတွေကတော့သူတို့အနေနဲ့အခုလိုကာယောဂါဆိုးကြီးဖြစ်နေချိန်မှာဒီကာယောဂါဆိုးကြီးကိုဂရုမစိုက်တာမဟုတ်ပေမဲ့လုံစရာရှိတာတွေကိုတော့လုံနေရမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းဒေသခံတောင်းဝန်ရှိသူတွေကတော့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာလူစုလူဝေးတွေနဲ့လူတွေအများများနေတာကလူတွေအတွက်အန္တရာယ်ရှိလာနိုင်တယ်ဆိုပြီးတော့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ The New South Wales ပြည်နယ်ရဲ့အရာရှိ David Elliott ကလည်းအခုလိုပြောပါတယ်
။ What we saw this morning here in Bondi Beach was the most irresponsible behavior
လူတွေအနေနဲ့သူတို့မသိပဲ virus ကူးစက်ခံထားတာမျိုးဖြစ်နိုင်တယ်ဆိုတာကိုသိထားဖို့လိုမယ်ထင်ပါတယ်။ဒီကမ်းခြေမှာအခုမနက်ပိုင်းတွေ့လိုက်ရတဲ့ဓာတ်ပုံတချို့မှာတော့မိသားစုဒါဇင်နဲ့ချီပြီးအများပြည်သူအသုံးပြုတဲ့ရေချိုးတဲ့နေရာတွေမှာအစူးလိုက်ပြုံလိုက်ရေချိုးနေတာတန့်စင်ကအသုံးပြုနေတာတွေကဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးလုံးဝအရေးမစိုက်သလိုပါပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရနိုင်ခြေရှိတဲ့သူစံချိန်တင်လောက်အောင်ဖြစ်လာနိုင်တယ်ဆိုတာကိုကျွန်တော်တို့ဒီနေ့တွေ့လိုက်ရပါတယ်လူတူတယောက်အနေနဲ့ရောပြည်နယ်ရဲရာရှိတယောက်အနေနဲ့ရောလူတွေကလူဥတွေကိုအရေးမစိုက်ရုံတင်မကပဲမထီမဲ့မြင်လုံနေတာကိုထိုင်ပြီးတော့ကြည့်နေနိုင်ပါဘူးဆိုပြီးတော့သူကပြောသွားတာဖြစ်ပါတယ်COVID-19 ကာယောဂါပြဿနာကြီးဖြစ်နေတဲ့အချိန်တွင်ဩစတြေးလျနိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေဒီပြဿနာကိုရင်ဆိုင်နိုင်ဖို့အတွက်ဩစတြေးလျအစိုးရကဒေါ်လာဘီလီယံနဲ့ချီတဲ့စီးပွားရေးပြန်လည်ဥမော်လာမယ်နောက်ထပ်အစည်းအဝေးတစ်ရက်ကိုလာမယ်တနင်္ဂနွေနေ့မှာကြေညာသွားမယ်လို့ခန့်မှန်းရပါတယ်။ဩစတြေးလျနိုင်ငံကတော့ယောဂါကူးစက်မှုတွေကိုကာကွယ်တဲ့အနေနဲ့တောက်ကြာနေကစားပြီးနိုင်ငံခြားသားတွေကိုပြည်ဝင်ခွင့်ပေးလိုက်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံထဲမှာမဖြစ်မနေသွားမယ့်ခရီးကလွဲပြီးခရီးမသွားကြဖို့ကန့်သတ်လိုက်ပါတယ်။ဒက်စမီးနီးယားကျွန်းကိုအရေးပေါ်မှာဖြစ်မနေသွားမယ့်ကိစ္စမဟုတ်ပဲအလဲလာတဲ့သူတွေအနေနဲ့လည်းနှစ်ပတ်ကြာတီးတန့်ခွဲပြီးတော့စစ်ဆေးစောင့်ကြည့်ခံသွားမှာဖြစ်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံမြောက်ပိုင်းကအနေမျိုးတွေမှာလည်းအလားတူကန့်သတ်မှုမျိုးတွေကိုရှေ့သတင်းဘက်ကစတင်ပြီးတော့လှုပ်သွားဖို့ရှိနေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ကဘာတဝမ်းမှာကူးစက်ခံထားရသူပေါင်း2သိန်းခွဲကျော်သွားပြီးသေဆုံးသူ 11,000 ကျော်ထိရောက်ရှိလာတဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါကြောင့်လူနေမှုပုံစံတွေပါပြောင်းလဲလာရပါတယ်။ VOA American တန်းကကျင်းပခဲ့တဲ့ကိုရိုနာဗိုင်းရပ်စ်အရေးအမေးအဖြေဆွေးနွေးပွဲမှာတော့ကပ္ပကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေက social distance လို့ခေါ်တဲ့လူတွေတဦးနဲ့တဦးကြားတိတ်ပြီးနီးနီးကပ်ကပ်မနေပဲအကွာအဝေးတစ်ခုချပြီးခက်ခွာခွာနေဖို့ကိစ္စကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်။မာရီယာမာဒီယာလိုရဲ့သတင်းဆောင်မကိုပြောပြပေးပါမယ်။ VOA ရဲ့တောင်ဟောဆွေးနွေးပွဲမှာ social distancing လူတွေကြားခက်ခွာခွာနေရဆိုတဲ့အတိုင်းတယောက်တစ်နေရာစီကနေဆွေးနွေးခဲ့ကြပါတယ်။လူမှုရဲ့နေထိုင်မှုပုံစံတစ်စစ်ချိုးပြောင်းလဲဖို့လိုပြီးလို့လည်းကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကအခိုင်အမာပြောပါတယ်။John Hopkins တက္ကသိုလ်ကကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူ Jason Farley ကတော့
You need the public to recognize and realize that
အသက်60အောက်လူတွေမှာဒီကူးစက်ရောဂါအန္တရာယ်နည်းပါတယ်တဲ့ဒါပေမဲ့ကျန်းမာရေးမကောင်းသူတွေကိုယ်ခံအားကျနေသူတွေအတွက်ကတော့
ပိုပြီးအန္တရာယ်ရှိစေတယ်လို့ပြောသွားတာပါ
patients for any reason are at increased risk of complications from this infection
နိုင်ငံတကာကျန်းမာရေး institute ကဒေါက်တာကာမီယာအလိုင်ကတော့
public engagement and especially
ကျောကထင်းချုပ်ရေးအတွက်လူမှုယုံကြည်မှုရအောင်လုပ်ဖို့အရေးကြီးတယ်လို့တိုက်တွန်းပါတယ်လူမှုရဲ့ပူပေါင်းပါဝင်မှုမရှိရင်ယောဂထင်းချုပ်လို့မရပါဘူးတဲ့လူမှုရဲ့ယုံကြည်မှုရအောင်လုပ်ဖို့ကပိုပြီးအရေးကြီးပါတယ်ပညာရေးလုပ်ငန်းတွေပိုလို့ပွင့်လင်းမြင်သာမှုပိုရှိပြီးဒီကိစ္စဟာထိခိုက်လွယ်တဲ့လူတစုတစ်ဖွဲ့နဲ့ပဲသက်ဆိုင်တာမဟုတ်ဘဲအလုံးနဲ့သက်ဆိုင်လာနိုင်တယ်ဆိုတာကိုပြသနိုင်ဖို့ကတခုတည်းသောနည်းလမ်းအဖြစ်သူယူဆတဲ့အကြောင်းပြောသွားတာပါကိုရိုနာဗိုင်းရပ်စ်အစပျိုးကာလကနှစ်ရက်ကနေ14ရက်ကြာကြာမြင့်တယ်လို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်ဒီအချက်ကကမ္ဘာတစ်လောကျုံတွေ့နေရတဲ့အကြီးဆုံးအခက်အခဲတစ်ခုဖြစ်ပြီးဒါကြောင့်လဲလူတွေကြားမှာအကွာအဝေးတစ်ခုခက်ခွာခွာနေကြဖို့ကအရေးကြီးလာတာဖြစ်တယ်လို့ပြောသူကတော့ Harvard Global Health Institute ကIncret gets ဖြစ်ပါတယ
် That's one of the biggest challenges we face you know
SARS နဲ့ Ebola နောက်တခြားကူးစက်ရောဂါကြီးတွေမှာဒီအဆက်အဆက်နဲ့ပဲစဉ်းစားခဲ့ကြပြီးမတူတဲ့အချက်ကတော့ဒီရောဂါတွေမှာကစောစောစီစီရောဂါလက္ခဏာပြပေမဲ့ COVID မှာကတော့ကူးစက်ခံရပြီးကာလတစ်ခုအထိရောဂါလက္ခဏာမပြတာမျိုးဒါမှမဟုတ်လဲသိပ်ပြီးတိတိတသားသားမတွေ့ရတာမျိုးဖြစ်ပြီးဆက်လက်ကူးစက်စေတာဖြစ်တယ်လို့ပြောသွားတာပါဒါကြောင့်လေကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုထိန်းချုပ်ရေးကတကယ်ပြဿနာကြီးဖြစ်နေတယ်လို့ဒေါက်တာဂက်စ်ကပြောပါတယ်ကျမသင်္ကီထိုက်ပါရှင
် VOE ရဲ့တနင်္လာနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းပတ်စံကန်တာတွေဖြစ်တဲ့မြန်မာတခွင်စီးပွားရေးဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါရှင်အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတော်အရန်တပ်ဖွဲ့တွေရဲ့ကုန်ကျစရိတ်ကိုပြည်ထောင်စုအစိုးရကပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။ဒီဗိုင်းရပ်စ်ရောဂါကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်내အုပ်ချုပ်ရေးမှူးရဲ့ညွှန်ကြားမှုအောက်ကနေစတင်ပြီးလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။အခုချိန်ထိအမေရိကန်ပြည်ထောင်စုမှာဒီရောဂါကူးစက်မှုအစိုးဆုံးခန့်နေရတဲ့ပြည်내တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နယူးယောက်နဲ့ဝါရှင်တန်ပြည်내တွေကိုအဓိကထားပြောကြားသွားပြီးဒီပြည်내တွေမှာနိုင်ငံတော်အရန်တက်တွေအနေနဲ့ဆေးကုသတဲ့နေရာတွေမှာလှုပ်သွားမှာဖြစ်တယ်လို့နှာခေါင်းဆီးမျက်နှာဖုံးတွေရောဂါမကူးစက်အောင်ကာကွယ်တဲ့ဝတ်စုံတွေအသက်ရှူဆက်တွေနဲ့တခြားလူတွေထောက်ပံ့ပစ္စည်းတွေပေးဖို့ကူညီသွားမယ်လို့လည်းအင်ဗီရောကတနင်္လာနေ့ညပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်။ American Republican ထက်လွတ်တော်မှ Rand Paul ဟာ COVID-19 ရောဂါကူးစက်ခံထားရတယ်လို့တနင်္လာနေ့ကအတည်ပြုပြောပါတယ်။သူကတော့ဒီကူးစက်ရောဂါရှိသူတွေနဲ့ထိတွေ့ဆက်ဆံမှုမရှိခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့သူသွားလာခဲ့တဲ့ခီးတွေခန်းနာတွေကနေတစ်ဆင့်အကူးစက်ခံရတာလည်းဖြစ်နိုင်ပါတယ်။အောက်လွတ်တော်အမတ်နှစ်ယောက်ဖြစ်တဲ့ Republican Party အမတ် Mario နဲ့ Democrat ပါတီကအမတ် Ben McAdams ဆိုလဲဒီယောဂါရှိကြောင်းတွေ့ရှိထားပါတယ်။ဒီယောဂါကူးစက်ပြန့်နှံ့မှုကမ္ဘာတစ်ဝန်း3သိန်းကျော်ဖြစ်လာတဲ့အတွက်အာရှနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတန်ရုံးတွေကလည်းမြန်မာနိုင်ငံသားတွေအရေးပေါ်ဆက်သွယ်နိုင်မှုနဲ့နေရပြန်သူတွေအတွက်စီစဉ်ပေးနေပါတယ်။ဒီယောဂါကူးစက်မှုတွေကြောင့်2020တိုကျိုအိုလံပစ်ပြိုင်ပွဲကိုအပြည့်အဝမကျင်းပနိုင်မှုဆိုရင်ပြိုင်ပွဲကိုရွှေ့ဆိုင်းနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြချင်း Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOA သတင်းရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of America in Lao.